ေကောက်ပွဲထက်လူရေးလမ်းကြောင်းနဲ့အင်ဒိုနီးရှားကဂျောင်းဝင်ညှိနှိုင်းမယ်ဆိုရင်လက်ခံဖို့လုံးဝမရှိကြောင်းပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆာဆာက VOA ကိုပြောပါတယ်အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာစစ်တပ်နဲ့ CRPH လွှတ်တော်ကိုယ်စားလှယ်အဖွဲ့အစည်းနှစ်ဖက်စလုံးနဲ့ဆွေးနွေးမှုတွေပြုလုပ်နေကြောင်းနိုင်ငံရေးဝန်ကြီး Retno Marsudiya ဗုဒ္ဓဟူးနေ့ကလည်းပြောကြားခဲ့ပါတယ်အတိအဆုံကိုတော့မတ်အင်ဂျင်နိုင်ငံတင်ပြပေးပါမယ်ရှင်
ဗုဒ္ဓဟူးနေ့ကတွေ့ဆုံမှုတွေနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံဘက်ကသတင်းထုတ်ပြန်ခဲ့တယ်လို့မြန်မာစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီရောပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကပါအခုသတင်းကြေညာချိန်အထိတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူး။အင်ဒိုနီးရှားအစိုးရအနေနဲ့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခြေအသေးကိုလွတ်မြောက်ဖို့ကြိုးပမ်းရမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအတွင်းဥဆောင်မှုယူခဲ့တာပါ။ဒါပေမဲ့အင်ဒိုနီးရှားကရေးဆွဲထားတဲ့အစီအစဉ်အရရွေးကောက်ပွဲထက်လို့ရေးလမ်းကြောင်းကိုဥတီနဲ့ဆိုရင်တော့ဂျောင်းဝင်ညှိနှိုင်းတာကိုလက်ခံမှုမရှိကြောင်း CRPH ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆဆာက VOE ကိုပြောပါတယ်
။သူတို့ကတကယ်တမ်းဆိုတော့အခုစစ်အာဏာသိမ်းမှဒီလိုနဲ့အင်ဒိုနီးရှားနိုင်ငံချင်းဝတ်စ်စစ်ကနေပြီးတော့ဒီစစ်ကောင်စီနဲ့တွားပြစ်တာကတော့စစ်ကောင်စီကအသိမှပြုတ်လို့ဖြစ်နေတယ်။ဒါကတော့မြန်မာပြည်သူလူထုကိုမလေးစားရရောက်တယ်။ဆိုတော့ကျွန်တော်ကတကယ်လို့များအားကြံကမြန်မာနိုင်ငံနိုင်ငံတစ်ခုရဲ့အရေးကိုဝေရောက်မဆွဲဖျေးဆိုတာသူတို့ရဲ့ policy ဖြစ်ပေမဲ့လည်းတကယ်တမ်းဆိုတော့ဒါသူတို့ကတစ်ဖက်သားစာပြီးတော့ဝေရောက်ဆွဲဖျေးနေတာပဲလေသူတို့ကဟုတ်တယ်သူတို့ရဲ့ agenda ကျွန်တော်တို့ကိုလို့သိပြီသူတို့ကဟုတ်ပြီနိုင်ငံတို့စစ်ကောင်စီကနေပြီးတော့တနည်းအလုံးမှာဟိုရွေးကောက်ပွဲကိုလုပ်မယ်ဆိုတဲ့အတိုင်းပဲတနည်းမှာတော့မကြော်ပဲနဲ့ရွေးကောက်ပွဲကိုလုပ်ကိုလုပ်ရမယ်ဘာညာပေါ့ကွာအဲရွေးကောက်ကလုံးချောင်မလို့ဘူးလေလုံးပြီလေသောအတိမပြူလိုက်ရပဲလေသူတို့ကဒီထက်ကသမတော်ဖက်ကနေပြီတော့သူတို့ရဲ့ propaganda machine သူတို့ရဲ့ဟိုဘာလဲဒီမတမာမှုဆိုပြီးတော့မဲ့အရေးအတွက်စစ်သားနဲ့6သိန်းကိုသူတို့ကထိုးလိုက်တယ်လေဒါ problem ရှိဘူး evidence လည်းမရှိဘူးဒါကြောင့်မလို့ခုအာဂျီအနေထားကိုကြည့်မယ်ဆိုရင်လုံးဝမကျေနပ်နိုင်ဘူ
းမြန်မာနဲ့ပတ်သက်ရင်အာဆီယံနိုင်ငံတို့မှာကိုကြိုးစည်းပွားတွေရှိနေတဲ့အတွက်အခုလိုစစ်အာဏာသိမ်းပြီးအရက်သားအစိုးရကိုအင်အားသုံးထုတ်ချခဲ့တဲ့လုပ်ရမှာအာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့ယက်တီချက်နဲ့ပတ်သက်လို့ဒေါက်တာဆဆာကအခုလိုမေးခွန်းထုတ်သွားပါတယ
်အာဆီယံကမြန်မာနိုင်ငံအရေးကိုတကယ်ကြည့်ရှိနေတယ်ဆိုရင်သူတို့ကလည်းကြည့်မယ်ဆိုစင်ကာပူကမြန်မာနိုင်ငံမှာရည်ရွယ်ညွှန်းနာမှုအများဆုံးနိုင်ငံအခုဖြစ်နေတယ်နော်အီဒိုနီးရှားတို့လည်းဖြစ်တယ်ဘုရောဥပမာဗီယက်နမ်တို့လည်းဖြစ်တယ်နော်တော့ထိုင်းလည်းဖြစ်တယ်ပေါ့သူတို့ကမြန်မာနိုင်ငံမှာသူတို့ရင်းနှီးမြှုပ်နှံထားတဲ့ငွေကိုပဲကြည့်တယ်လူထုကိုမကြည့်ဘူးဒါတော့လုံးဝကိုကျွန်တော်လည်းလက်မခံနိုင်ဘူးဘုတ္တဖက်ကပြောမယ်ဆိုရင်ဒါဟာဒီရွေးကောက်တင်နှောက်ခံလိုက်တဲ့ဆွတ်တော်ဘူးစလေ400ကျော်ကိုလည်းမချိနဲ့ဒီပြုတ်တယ်ဖြစ်တယ်လို့အမေတို့အောက်ဆားစုကြည့်အချို့ထဲမှာရောက်နေတာကိုလည်းမချိနဲ့ဒီပြုတ်တယ်ထိုနည်းတူပဲလူထုကရွေးကောက်တင်ရောက်ထားတဲ့သမရာကြီးဦးဝင်းမြင့်သူတို့ဖားချီချုံးပေါင်းထားတာကိုလည်းသဘောတူရရောက်နေတယ
်အင်ဒိုနီးရှားအနေနဲ့မြန်မာနိုင်ငံအချက်တဲကိုတကယ်တမ်းကြောင်းဝင်ညှိနှိုင်းနေဆိုရင်လက်ရှိလူထုတပိတ်ဥဆောင်နေသူတွေအပါအဝင်မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီနဲ့ဖမ်းဆီးထားတဲ့ဒေါက်ဆန်းစုကြည်သမရာဦးဝင်းမြင့်စတဲ့သုံးဖွဲ့ဆိုင်တွဲဆုံဆွေးနွေးရမှာဖြစ်တယ်လို့သူကဆိုပါတယ
်တကယ်တော့ကသူတို့လာမယ်ဆိုရင်တော့သုံးဖွဲ့ဆိုင်ကိုတွဲရမှာဖြစ်ပါတယ်အခုလောက်ပေါ်မှာသာသာပြနေတဲ့ generation z company ကိုလည်းတွေးတင်တယ်တွေးကိုတွေးတင်တယ်ဘောတော့ဒီဖက်ကဟုတ်ပြီစစ်ကောင်စီလည်းတွေးတင်တယ်ဒီဖက်ကအမေတို့ကိုလည်းတွေးကိုတွေးတင်တယ်သမရာဦးဝင်းကိုလည်းတွေးကိုတွေးတင်တယ်သူတို့ဖားထားတယ်ဖြစ်တယ်မဖားထားတယ်ဖြစ်တယ်ဒါနိုင်ငံရေးကနိုင်ငံရေးလို့သူတို့လိုရမှာဖြစ်ဒါပေါ်အခုကတစ်ဖက်သားစာပြီးတော့စစ်ကောင်စီနဲ့လာညှိနှိုင်းတယ်လို့ compromise လာလို့ဆိုလို့မျိုးကအာစာကဒီလိုဆက်လက် play နေတော့ကျွန်တော်ကငြင်းငြင်းကြည့်မှာမဟုတ်ဘူးအခုကသူတို့တိပါတယ်ဒီစင်ကာပူမှာဘသူတီကပါရှိတယ်ကျွန်တော်ကိုလို့တည်တယ်ဒါရောက်လို့ကိုလည်းအမေရိကန်ဆွေရကိုလည်းစင်ကာပူဆွေရကိုတာဘူးဆွေရဖို့ကျွန်တော်ကဒါအဖြစ်ကိုကျွန်တော်ကတော့လိုက်သွားမှာဖြစ်ပါတယ
်အင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးရက်နိုဟာဗုဒ္ဓဘုနေ့ကထိုင်းနိုင်ငံဘန်ကောက်နေသိမ့်မှာမြန်မာစစ်အုပ်ချုပ်ရေးကောင်စီကနိုင်ငံသားကြီးဝန်ကြီးဦးဝနမောင်တွေထိုင်းနိုင်ငံသားကြီးဝန်ကြီးဒွန်ပရီမက်ဝနိုင်ဒိုနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်အလားတူ Retno ဟာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့လည်းဆွေးနွေးပြောဆိုခဲ့ကြောင်းအင်ဒိုနီးရှားဆိုရဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဒီဆွေးနွေးမှုနဲ့ပတ်သက်လို့ CRPH ဘက်ကတရားဝင်ထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင်။